မြန်မာနိုင်ငံရဲတပ်ဖွဲ့ကအင်အားသုံးလို့ကွယ်လွန်သွားခဲ့ရတဲ့မတ်မြတ်တတော်ခိုင်အတွက်စစ်တောင်းပွဲကိုရန်ကုန်မြို့ကဆန္ဒပြသူတွေကစစ်ရုံကြီးရှိမှတောက်တန်တွေကပြုလုပ်ခဲ့ပါတယ်။ဖေဖော်ဝါရီလ9ရက်နေ့နေပြည်တော်ကဆန္ဒပြပြုခွဲမှုအတွင်းဥပပေါင်းကိုတနက်တီမှန်ခဲ့တဲ့မတ်မြတ်တတော်ခိုင်ဟာတောက်တန်တွေကနေပြည်တော်ကရင်တထောင်စစ်ရုံမှာကွယ်လွန်သွားခဲ့တာပါ။ဆရာနာတိန်နာကိုဆန္ဒပြနေချိန်မှာလူကြိုးရေးတပ်ဖွဲ့တွေကြောင့်ပထမဆုံးတိစုံရမှုလည်းဖြစ်ပါတယ်။စစ်တောင်းပွဲမှာအတူရှိနေတဲ့ဆရာနာတိတ်မှုကိုစန့်ကျင်သူတော်ချစ်ကကွယ်လွန်သူမင်းကလေးမှာတခြားသူတွေလိုပဲအနာဂတ်အိမ်မက်တွေရှိရမှာလို့ပြောပါတယ်
။ဒီမင်းကလေးငယ်လေးကိုပြစ်ခတ်တက်ဖြတ်လိုက်တယ်ဆိုတာကကျမတို့ကိုယ်တိုင်ကျမတို့ရဲ့သားသမီးအရင်းလေးတွေကိုကျမတို့ဟိုပြစ်ခတ်တက်ဖြတ်ခံလို့ကျမတို့ခံစားရတယ်။အဲ့တော့စကုတ်နဲ့ရွယ်လေးနေဆုံးရတယ်ဆိုတာသူ့ရဲ့အနာဂတ်တွေရှိမယ်။အဲ့သူ့ရဲ့ရွယ်ချက်တွေရှိမယ်။သူ့ရဲ့ဒီသွားမယ်ပေါ့နော်ဘောလမ်းကြောင်းနေရှိမယ်အဲဒီလမ်းကြောင်းနေအကုန်လုံးပိတ်ပြီးကြတော့အသက်တောင်မှပဲပြေဆုံးသွားရတယ်ဆိုတာကျွန်တော်တို့ဘယ်လိုမှဒီညှို့မနာဖြစ်ရတယ်ဖြစ်ရကြည့်ပါပဲ
ဝဲလုံးဒီရုပ်လောင်းကိုဖက်စေးစစ်စေးမှုတွေအရအသက်30အရွယ်မတ်မြတ်တို့ခိုင်ဟာစီစဉ်အစ်စ်နဲ့ပြခတ်ခံရတာကြောင့်ဥပုံတန်ရရပြေဆုံးခဲ့ရတာဖြစ်ကြောင်းဆရာဝန်တွေကအတည်ပြုပါတယ်မတ်မြတ်တို့ခိုင်ရုပ်လောင်းကိုတနည်းနည်းမှာတကြိုဖို့စီစဉ်ထားပါတယ်ခင်ဗျ